သဲကုန်းလေသမားတွေကိစ္စနဲ့ပတ်သက်လို့လေကိုမင်းသွေးတွေကိုဒီနေ့ဖမ်းလိုက်တယ်ကြားလို့ပ
ါဟုတ်တယ်ခင်ဗျတရားစွဲတာတော့ကြာပြီ၃ရက်နေရထုံထုံတိုက်တဲ့ကိစ္စနဲ့တရားစွဲတာကြီးခဲ့တဲ့နှစ်ခေါက်မှာယုံချင်းကိုကျွန်တော်ကမတော်ဘူးမတော်တော့သူကဖမ်းဝရမ်းထုတ်လိုက်တယ်ဒီနေ့ကျွန်တော်ကကိုပေါ့ဆာတို့ယုံချင်းမှာဘာသာကြောင်းသားရင်းနဲ့ကျွန်တော်လိုက်ပြီးဝင်ရပြီးအဲ့ဒါဝရမ်းထုတ်ထားတဲ့ဖမ်းနေပေါ့နော်သဲကုန်းမြို့နယ်ခက်ခဲမှုကယုံပါပဲကျွန်တော်လာပြီးတော့ပြောတယ်ပေါ့ပြောတော့အဲ့မှာကျွန်တော်ကသူ့ဝရမ်းတောင်းပါဖမ်းဝရမ်းပေးပါဆိုတော့သူဝရမ်းချက်ချင်းထုတ်ပြတယ်ထုတ်ပြတော့ဒီဝရမ်းမှာတရားသူကြီးလက်မှတ်နဲ့တစိတ်တုံးနဲ့ရေးထားတာတရားရုံးနှစ်ကြိမ်ကြက်ကွက်လို့တရားခံကြီးကြီးတတ်မှတ်ပြီးတော့ဖမ်းဝရမ်းထုတ်ထားတယ်ပေါ့ကျွန်တော်နေတဲ့ဒီတန်လင်းမြို့နယ်ကိုလှမ်းပြီးတော့အကြောင်းကြားတာဖမ်းပေးဖို့ဆိုတဲ့ဥစ္စာအဆိုင်အကြောင်းကြားထားတဲ့စာပါတယ်ပေါ့အဲ့ဒါထုတ်ပြအဲ့ထုတ်ပြတော့ကျွန်တော်အမကန်ချက်ချင်းပေးပါမယ်ယူပါဆိုတော့ကျွန်တော်အမကန်မယူနိုင်ဘူးကျွန်တော်အမကန်ယူခင်ဗျားတို့မတရားဆွဲထားတဲ့ဥစ္စာကိုအပြီးမှတ်ပြရကြမယ်အဲ့တော့မယူနိုင်ဘူးတော့ဖမ်းရင်တခါလေဖမ်းသွားလို့ပြောတော့တော့အမှုဆွဲထားတာကသူတို့ဆွဲတာမဟုတ်ပါဘူးပေါ့သူတို့ကလည်းဂျားတွေကဒီအောင်မဖမ်းညင်ပါဘူးပေါ့အဲ့တော့အမကန်ယူဖို့ပဲဒီဂျားတွေကတောင်းမှပါတယ်ဆိုပြီးတော့ပြောပါတယ်ပေါ့ကျွန်တော်ဖမ်းရတဲ့ပေါ့ချုပ်ထဲတော့မထည့်ပါဘူးအခန်းတစ်ခန်းနဲ့ထည့်ထားပြီးတော့ဒီလိုပဲရေးအောင်ရောထားလိုက်ပြီးတော့မှချက်ချင်းအမကန်ပေးပြီးတော့အမှုစစ်တာချက်ချင်းစစ်တယ်ပေါ့တရားသူကြီးကခေါ်ပြရ
ဘယ်ရုံးမှလဲ
တဲကုန်းတရားရုံးမှပါခင်ဗ
ျဆိုတော့ဒါဒီတဲကုန်းလေသမားတွေကိုကူညီတဲ့အတွက်ကြောင့်ပေါ့
ဟုတ်ကဲ့သူတို့ဆွဆွဲချက်ကဘာလဲဆိုတော့ဒီ3/8/2014တုန်းကသမား3မီတာကိုနိုင်ငံတော်ကလုပ်ပိုင်ခွင့်ချထားတဲ့ကွဲမှတ် 501/502 ကိုတောင်လေသမားတွေဥဆောင်ပြီးဒီဘာကလာကြောင်းသားတရားတဝန်ခေါ်မင်းတွေ့တဲ့ကတဲတဲ့ဝင်ထော်နေတဲ့အတွက်ပုံမှန်4/4နဲ့တရားဆွဲထားတယ်အဲ့ဒါကိုတရားရုံးကြီးမလာတဲ့အတွက်ဖမ်းဝရမ်းထုတ်ထားတဲ့အတွက်အခုရဲကဒီနေ့မှဖမ်းမိရတဲ့အတွက်တရားရုံးမှာခေါ်ပြီးဆက်ရတယ်ဆိုတဲ့ပုံစံနဲ့အဲ့လိုတရားသူကြီးကပြောသွားပါ
ပုံမှန်4/4ဆိုတာဒီပိုင်နဲ့ကျူးလွန်မှုပေါ့
ပိုင်နဲ့ကျူးလွန်မှုပါဟုတ်ကဲ့
အဲ့တော့အာမခံဘလောက်နဲ့အာမခံလိုက်ရတာလဲ
6,000ခန့်က
ဘသူပေးလိုက်လဲခင်ဗျာ
အာမခံကိုသူတို့ပတ်စံငွေသားအနေနဲ့မယူဘဲနဲ့6,000နဲ့အာမခံလိုပဲပြောပြီးတော့တကယ်ကျွန်တော်တရားရုံးမလာတာဖြစ်ဖြစ်ထွက်ပြေးတာပဲဖြစ်ဖြစ်ဒီလေသမားတွေကတယောက်ကို3,000နဲ့2ယောက်အာမခံထားတာ6,000ပေးရပါမယ်ဖြစ်ပြီးတော့သူကပြောတာ
တကယ်လို့အမိန်ချမယ်ဆိုရောအဲ့ဒီပုံမှန်4/4ခွန်ဘယ်လောက်ထိချနိုင်တာလဲ
ကျွန်တော်ကပြီးခဲ့တဲ့နှစ်ခေါက်တရားရုံးကိုမတက်တဲ့အတွက်ဒီမှုလိုက်နေရှင်းနေနဲ့မတိုင်မဲသေးဘူးခဏအဲ့တော့အမှုကဘယ်လောက်အမိန်ချမယ်ဆိုတော့ကျွန်တော်မသိဘူ
းအဲ့တော့ဘယ်တော့လဲနောက်ယုံကြရ
လာမယ့်15ရက်နေ့ပါကျွန်တော်ပါဝင်လေသမား7ယောက်ပေါ့သူက3ချိန်ဆွဲထားတယ်ပထမဆုံးလေသမား7ယောက်ရယ်ကျွန်တော်ဆို3ယောက်တစ်ချိန်ဆွဲတယ်ဒုတိယအချိန်က9ယောက်တစ်ချိန်ဆွဲတယ်နောက်တတိယအချိန်က6ယောက်ကိုထပ်ပြီးဆွဲတယ်
အဲ့တော့ဒီခင်ဗျားတို့ဒီဘာကသာအဖွဲ့ကိုချပြပြီးလားဘာပြောကြလဲ
ကျွန်တော်ဖုန်းကိုတခြားတယောက်ကိုကျွန်တော်အဲ့အခန်းထဲမှာကြည့်နေတော့ဆက်ခိုင်းလိုက်တယ်ကိုကျော်ကိုကိုနဲ့အဖွဲ့ကိုဆက်မိပါဒါဘလိုမျိုးဆုံးဖြတ်မလဲဆိုတော့ကျွန်တော်သုံးနေတာကတော့အမကမကြည့်ဘူးဆန်တဲ့အင်ထဲလိုက်သွားရုံပဲဆိုပြီးတော့ကျွန်တော်ပြောအဲ့တော့ကိုကျော်ကိုကတော့အကြံပေးပါသူကဒီဟာတရားရုံးတော့မှာဒီဒေသမ7ယောက်ကအမှုကိုသူတို့မတရားစီရင်တာလည်းအမှုဖြစ်တဲ့ဥစ္စာကိုကြကြလက်ကြလျှောက်လဲဖို့အတွက်ကိုရှင်းနေနေပေါင်းပြီးလုံနိုင်ခြင်းအင်အားနည်းတယ်ပေါ့အဲ့တော့ခင်ဗျားဝင်ပြီးတော့ဒီရုံတော့မှာတရားခံနေနေပဲပြန်ပြီးလျှောက်လဲချက်ပေးပို့ပြီးထိရောက်မှုရှိနိုင်တဲ့အတွက်ပြန်စဉ်းစားပါပေါ့အမကမြေယူမဲ့ကိစ္စအောင်အမကယူပြီးလောက်တာပို့ပြီးတော့သဘောကျပါတယ်လို့ပြောတယ်အဲ့တော့ကျွန်တော်ဟာအမကယူဖို့ဟိုလှုပ်လိုက်တယ်ပေါ့ဟုတ
်ကိုကောင်းထက်ကျော်ကိစ္စရောဘယ်လိုဆက်ဖြစ်နေလဲ
ကိုကောင်းထက်ကျော်ကအခု95ခါကွေးရောနောက်ပုံမှန်18ကောသူကတော့ဝရမ်းထုတ်ထားတဲ့အတွက်သူကလက်ရှိရှောင်းနေတယ်အခုမှကျွန်တော်တို့ကဒီကျွန်တော်အမှုလိုက်ပေးတဲ့ဒီအားရှင်းနေဦးမြင့်ရဒီ905ခါကွေးဘာကြောင့်အမှုတက်ရတာလဲဆိုတဲ့ဟာမှာတကယ်လို့အစိုးရဝန်ထမ်းတွေကိုရဲဝန်ထမ်းတွေကိုမေးတယ်မေးပြီးတော့အဲ905ခါကွေးပုံမှန်18ကိုပြန်ပြောင်းဖို့လုပ်နေတယ်လောလောဆယ်တော့အဲ့လမ်းကြောင်းနဲ့ဥပဒေတွင်ကလုတ်တော့လုံနေပေါ့ကိုကောင်းတဲ့ကြော်ပါပါတယ်ဖိုင်မှုကြဲထဲမှာ
ဟုတ်ကဲ့ဟုတ်ကဲ့ကိုမင်းသေးသေးကျေးဇူးမင်းတော့ကိုမင်းသေးသေး
ဟုတ်ကဲ့ပါကိုဟုတ်ကဲ့